ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနေပြည်တော်မှာမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ် Forum on Myanmar Democratic Transition လို့နာမည်ပေးထားတဲ့သုံးသပ်ဆွေးနွေးပွဲတစ်ခုပြုလုပ်ပါတယ်။ဒီဆွေးနွေးပွဲကိုအစိုးရတပ်မတော်နဲ့နယ်ပယ်အသီးသီးကလူပုဂ္ဂိုလ်တွေလာရောက်ဆွေးနွေးကြပြီးနိုင်ငံတော်တိုင်ပင်ခံဒေါက်တာဆုကြည်ကလည်းအဖွင့်မိန့်ခွန်းပြောခဲ့ပါတယ်။ဒေါက်တာဆုကြည်ရဲ့မိန့်ခွန်းထဲမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်စဉ်ပေါ်ပေါက်အောင်သူတို့ဘယ်လိုကြိုးစားခဲ့ရတဲ့အကြောင်းပြောသွားပါတယ်။ဒါပေမဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲမှုဖြစ်စဉ်ဘာကြောင့်ပေါ်ပေါက်လာရတယ်လဲဆိုတာကိုတော့ထည့်ပြောမသွားပါဘူး။ Forum မှာစစ်ပဲအုပ်ချုပ်မှုမှအရက်ပဲအုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီသို့စသဖြင့်ခေါင်းစဉ်တွေနဲ့ဆွေးနွေးကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်နှစ်ပေါင်း90ကျော်ကာလအတွင်း2016ခုနှစ်ရောက်မှဒီမိုကရေစီအသွင်ကူးပြောင်းရေးဘာကြောင့်ပေါ်ပေါက်လာရတယ်လဲ။ဘယ်အချက်တွေကြောင့်လဲဆိုတာအရင်စမ်းစစ်ကြဖို့လိုပါတယ်။ဒါမှသာဒီမိုကရေစီပန်းတန်ရောက်အောင်ငြိမ်းချမ်းတဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ထောင်ရမလဲဆိုတာလမ်းစာတွေ့နိုင်ပါလိမ့်မယ်။အခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်သမရဦးသိန်းစိန်အစိုးရရွေးကောက်ပွဲကော်မရှင်ဟာ2015နိုဝင်ဘာမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာပေးခဲ့ပါတယ်။ဒါပေမဲ့အချိန်တစ်ခုအရောက်မှာရွေးကောက်ပွဲကိုတတ်မှတ်ချိန်အတိုင်းပဲလုပ်ပေးတော့မလို့လို့အချိန်ကိုပဲရွှေ့တော့မလို့လို့တွေးတူဆန်းခဲ့ပါသေးတယ်။အဲ့ဒီအချက်အပါဝင်စီအနာရှင်တွေရှေးပိုင်းလောက်ကင်ဆောင်ရွက်သမျှလုပ်ရက်တွေအပေါ်အခြေခံပြီးရွေးကောက်ပွဲကိုတကယ်ပဲလုပ်ပေးပါမလားလုပ်ပေးခဲ့ရင်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပါမလားအဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အစိုးရဖွဲ့ခွင့်ရပါမလားတကယ်ပဲအာဏာလွှဲပြောင်းပေးပါမလားစတဲ့စိုးရင်ပူပန်စိတ်ဝင်ခဲ့ကြရပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေရောနိုင်ငံတကာအပိုင်းဝိုင်းတွေကပါအာအတင်စရာရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်အသတ်နိုင်လွှတ်တော်ခေါ်အစိုးရတစ်ဖွဲ့အရင်အစိုးရကအာဏာလွှဲပေးဆိုတဲ့ဖြစ်စဉ်ကြီးတစ်ခုအေးအေးချမ်းချမ်းပေါ်ပေါက်လာခဲ့ပါတယ်။အဲ့လိုဖြစ်ပေါ်လာဖို့အကြောင်းအချက်အနည်းဆုံး၄ချက်လောက်ရှိနိုင်ပါတယ်။ပထမဆုံးအချက်ကတော့2015ခုနှစ်နှစ်စန်းပိုင်းမှာဖုန်ကြားရှင်ဦးဆောင်တဲ့တပ်ဖွဲ့တွေကိုကန်နယ်ကိုဝင်ရောက်တိုက်ခိုက်တာပါ။နောက်ပိုင်းတက်မတော်ကနေမြီအများစုပြန်သိမ်းနိုင်ပေမဲ့အသေးအပြောက်အလွန်များပြီးအလွန်အထိနာတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့အိမ်နီးချင်းတရုတ်နိုင်ငံပေါ်ထားတဲ့သဘောထားပြောင်းသွားစေပါတယ်။နိုင်ငံတကာရဲ့ဝိုင်းဝန်းပိတ်ဆို့ဒဏ်ခတ်တာခံခဲ့ရတဲ့စစ်အာဏာရှင်တွေအတွက်တရုတ်နိုင်ငံဟာအဓိကမိခိုးအားထားစရာနိုင်ငံဖြစ်ခဲ့ပါတယ်။တကယ်လို့များအရင်စစ်အာဏာရှင်ဟောင်းတွေနဲ့တက်မတော်ခေါင်းဆောင်တွေဘက်က1990ခုနှစ်တုန်းကလိုရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ဆရာနာတိန်းနာမျိုးတစ်ခုခုလုတ်ခင်ရင်နိုင်ငံတကာရဲ့ဝိုင်းပယ်တာတကြော့ပြန်ခံရနိုင်ပြီးတရုတ်နိုင်ငံရင်ဝင်ကိုထပ်ပြီးခိုလုံရဖို့ပဲရှိပါတယ်။အဲ့ဒီအချိန်တက်မတော်ကိုအကြီးအကျယ်အထိနာစေခဲ့တဲ့ကိုကန့်ဒေတာတွေဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တဲ့အတွက်နောက်ထပ်တရုတ်ကိုအားကိုးဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့ယူဆခဲ့ကြပုံရပါတယ်ဒီလိုနဲ့တက်မတော်ဟာ1990တုန်းကလမ်းကိုမလိုက်တော့ဘဲရွေးကောက်ပွဲကိုအတိမတ်ပြုလိုက်ရတယ်လို့သုံးသပ်နိုင်ပါတယ
်နောက်ထပ်ရေးကြီးချက်ကအာဏာရပြည်ခိုင်မျိုးပါတီအတွင်းအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ပေါ်ခဲ့တာပါလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့အုပ်စုနဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အုပ်စုနှစ်ခုကြားကပြိပခါဟာစစ်ဗိုလ်ချုပ်ဟောင်းလေးကြားမှာအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ခဲ့ပါတယ်ဒီအကွဲအပြဲကြောင့်ပြည်ခိုင်မျိုးပါတီဟာရွေးကောက်ပွဲမှာတည်လို့မရတော့တဲ့အခြေအနေရောက်တည်အထိဆိုးရွားစေခဲ့ပါတယ်။ရွေးကောက်ပွဲမှာမတမန်မှုနဲတာကလည်း NLD ကိုအပြတ်သတ်နိုင်စေတဲ့အချက်ဖြစ်ခဲ့ပါတယ်။အဲဒီလိုဖြစ်အောင်အဲ့ဒီချိန်ကသမရယုံဝန်ကြီးဦးစိုးသိန်းရဲ့နိုင်ငံတကာရွေးကောက်ပွဲစောက်ကြီးအဖွဲ့တွေကိုဝင်ကွင်းပြုလိုက်ခြင်းဟာလည်းအကြောင်းချက်တစ်ခုအနေနဲ့ပါပါတယ်။ဥတည်ရေးဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတကာစောက်ကြီးအဖွဲ့တွေကြောင့်မတမန်မှုလုပ်ဖို့လက်တွန့်သွားသလိုမတမန်မှုလုပ်မယ်လို့ရည်ရွယ်ချက်ရှိခဲ့ရင်တောင်ပြည်ခံမျိုးပါတီအကွဲပြေးအောက်မှာဘသူ့ကိုမတမန်မှုလုပ်ပေးရမလဲရွေးလို့မရတဲ့အနေအထားဟာရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ပေါ်စေခဲ့ပါတယ်
။နောက်ဆုံးတစ်ချက်ကတော့ NLD ကောင်းဆောင်တော်ဆန်းစုကြည်ရဲ့ရွေးကောက်ပွဲတနကပြူဟာမှန်ကန်မှုမဆုံးမနစ်ကြိုးစားမှုကြောင့်မဲအပြတ်သက်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာ NLD မဲအပြတ်သက်နဲ့အနိုင်ရ တမရော့ဘက်ကလည်းအတိအမှတ်ပြုခဲ့တဲ့အနေအထားဟာဒီမိုကရေစီအတွင်ကူးပြောင်းရေးစတင်ဖို့အခြေအနေပေါ်ပေါက်လာစေတာဖြစ်ပါတယ်။ဒီအကြောင်းချက်တွေကိုပြန်သုံးသပ်ကြည့်ရင်မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးပေါ်ပေါက်လာရတာဟာနိုင်ငံတချို့မှလို့ဒီမိုကရေစီအင်အားစုတွေကအာဏာရှင်တွေကိုအနိုင်ရဖြိုချလိုက်နိုင်လို့ပေါ်ပေါက်လာရတာမျိုးမဟုတ်တလို့စစ်အာဏာရှင်တွေအာဏာလက်ဝယ်ရှိသူတွေကတကယ့်ကိုဒီမိုကရေစီကူးပြောင်းရေးလုပ်ချင်လို့စိတ်ပါလက်ပါနဲ့လမ်းဖွင့်ပေးလိုက်တာမျိုးလဲမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်နောက်ထပ်မပေါ်ပေါက်တော့ပါဘူးလို့အသေးချာအာမခံနိုင်တဲ့အခြေအနေမရှိသေးသလိုရှေ့လျှောက်ဒီမိုကရေစီအပြင်ကူးပြောင်းရေးကိုအဆင်ပြေပြေသွားနိုင်တော့မှာပဲဆိုပြီးစိတ်ဒုံဒုံချလို့မရနိုင်သေးတဲ့အနေအထားမျိုးဖြစ်နေပါသေးတယ
်။ဒီအတွက်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပန်းနိုင်ဖျောက်ဖျောက်ပြူပြူသွားနိုင်ဖို့ဆိုရင်ပထမဆုံးလောက်ရမှာကအာနာရှင်စနစ်ပြန်ပြီးပေါ်ပေါက်လာနိုင်တဲ့အခြေအနေမျိုးကိုအရင်ရှင်းလင်းဖယ်ရှားပြဖို့ပါဒီအတွက်တမတော်ရဲ့သူ့ဘာသာသူယက်တီခွင့်ကိုမထိခိုက်တဲ့နိုင်ငံရေးအာဏာကိုလည်းမဲ့မောလို့မရတော့အောင်ဖွဲ့စည်းပုံတွေကအချက်တစ်ချက်နှစ်ချက်လောက်ပြင်နိုင်အောင်စူးစမ်းသင့်ပါတယ်ဒါအပြင်စီးပွားရေးတိုးတက်အောင်လုပ်ပြပြီးအောင်မြင်တဲ့အစိုးရတရားဖြစ်အောင်ပုံဖော်သင့်ပါတယ်ဒီနှစ်ချက်အောင်မြင်အောင်အကောင့်ထဲပေါ်နိုင်မှသာငြိမ်းချမ်းရေးကိုလည်းတည်ဆောက်နိုင်မှာဖြစ်ပြီးနောက်ကျောင်းပြန်မလှည့်နိုင်တဲ့ဒီမိုကရေစီအတွင်ကူပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိနိုင်မှာဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်